ကိုဗစ်ကပ်ရောဂါမျိုးခွဲဖြစ်တဲ့ဒယ်တာကူးစက်သူတွေတွေ့ရှိထားတဲ့ရခိုင်ပြည်နယ်မှာလူတိုင်းကိုတော့ဘာတွေကူးစက်နေတယ်လဲဆိုတာစစ်�ဖို့ခက်ခဲနေတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရကVOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ကုလုံးတိုင်းတန်းနဲ့ကိုဗစ်အတီးပြုလူနာအရင်ထက်နည်းသွားပြီဆိုပေမဲ့တချို့မြို့တွေမှာတော့အတီးပြုလူနာများနေစေဖြစ်ပါတယ်။ဒါတင်မကကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ထဲမှာကူးစက်များမျိုးဗီဇကွဲကိုဗစ်ပိုးကူးစက်သူတယောက်တွေ့ရှိထားပါတယ်။တန်တရားလူနာတွေမှာဘယ်လိုကိုဗစ်မျိုးကွဲမျိုးတွေကူးနေတယ်လဲဆိုတာကိုရခိုင်ပြည်နယ်ထဲမှာစစ်ဆေးမပေးနိုင်တ ရတာဖြစ်တယ်လို့ရခိုင်ပြည်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ကိုဗစ်ပိုးရှိမရှိသိလို့ရတယ်ကိုဗစ်ပိုးတွေထဲမှာမျိုးကွဲတွေဘယ်လိုမျိုးကွဲတွေသိဖို့အတွက်တော့မြန်မာနိုင်ငံမှာရန်ကုန်မှာတော့မရဘူးเนาะကျွန်တော်တို့ဂျူရီးယားနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ပေးရှိရတာအခုကတော့ဒါကကျွန်တော်တို့နေပြည်တော်မှာတက်ကဟိုစစ်စစ်တဲ့နေရာမှာသူတို့စစ်စစ်တာပါပေါ့နော်
တကွဲစစ်ဆေးသူတယောက်မှာကူးစက်မြန်ဒယ်တာမျိုးကွဲကူးစက်ခံထားရတာကြောင့်ရခိုင်ပြည်နယ်တဲကကိုဗစ်ကူးစက်သူအတော်များများမှာလည်းဒီမျိုးကွဲပိုးကူးစက်သူတွေဖြစ်နိုင်တယ်လို့ဒေါက်တာစိုးဝင်းပိုင်ကဆက်ပြောပါတယ
်ဒီဘက်မှာဗာမျိုးကွဲတွေလက်ပတ်နေလဲသိကျင်တယ်ဆိုကျွန်တော်တို့အချိန်ကာလပေါ့နော်အချိန်ကာလရလို့မပါဘူးကျွန်တော်တို့ရန်နန်သဘောမျိုးနဲ့လည်းယူလို့ရပါတယ်ကျွန်တော်တို့လေနော်ဟိုပြည်သူတွေမှာအချိန်ကာလကန့်ညီတဲ့လူပေါ့ဟိုရှာတဲ့သဘောမျိုးအနေနဲ့စစ်စစ်ကိုအချိန်နဲ့တိုက်ဆိုင်တယ်ပို့အဆင်ပြေတယ်ဒေရှင်မျိုးမှာကျွန်တော်တို့ပို့ပြီးစစ်စစ်လိုက်တယ်စစ်စစ်လိုက်လို့မာယောပို့စစ်တာတဲ့မှာတယောက်အဲ့တယောက်မှာပေါ့စစ်တွေ့တာပေါ့နော်အဲ့တော့ဒီတော့ပဲရှိပါသေးတယ်ဒါပေမဲ့ကျွန်တော်တို့ကဒါအများသားအဖြစ်ပြောလို့ရပါပြီဒါဂျကမီနယ်ထဲမှာအခုတက်ဝေးကျွန်တော်တို့၅လပိုင်း၂၉ကကပဲဆားခဲ့တာပေါ့နော်အဲဒီထဲမှာတော်တော်များများကကျွန်တော်တို့ဟိုအသွင်ပြောင်းလာတဲ့ဒါဘင်္ဂလားဒေ့ရှ်ကို data ရောက်နေတာရှားလာပြီပေါ့နော်အဲ့တော့data music ကြောင့်ဖြစ်ဖို့လို့ကျွန်တော်တို့ပြောလို့ရပါရဲ့ဟုတ
်ဂျာမားရေးဌာနကထုတ်ပြန်တဲ့စီးရင်အရရခိုင်ပြည်နယ်ထဲမှာနေစဉ် COVID အတည်ပြုလူနာ30ဝန်းကျင်လောက်သာရှိပါတော့တယ်တပြည်နယ်လုံးအတိုင်းအတာနဲ့နေသွားတယ်ဆိုပေမဲ့တချို့မျိုးတွေမှာတော့အတီးပြုတ်လူနာများနေသေးပါ။ကွာမျိုးမှာကူးစက်သူအများဆုံးဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ရခိုင် COVID-19 စောင့်ကြည့်လေ့လာရေးအဖွဲ့ကကိုဇော်လင်းထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ကွာမျိုးနေကတော့နည်းနည်းဟိုပိုတေးတဲ့လူနာအများတဲ့မျိုးဖြစ်နေတာပေါ့နော်။ဟိုသက်ဆိုင်ရာဒေသအာဏာပိုင်တွေကတော့ဟိုကျက်ကျက်မဲ့မဲ့ပြုလုပ်ပြီးတော့ဟိုဖန်ဆီးလာတာတွေတွေ့ရပါတယ်။အဲဘာဖြစ်လို့လဲဆိုတော့မှ COVID ကလာစီးမီစီကံဖောက်ပြတဲ့လူတွေများတဲ့အတွက်ကြောင့်ပေါ့နော်။ဒီရောဒီ mask မတက်တဲ့ဟာတွေပေါ့နော်။ဒီစီမေကမဲနည်းနိုင်တဲ့ဟာတွေရှိတယ်။ဒါကြောင့်လေဒီစစ်တွေလိုမျိုးခြေနေမှာဟိုရှုံးတခွင်ဝင်ပြီးတော့ဖန်စီစစ်စစ်တာတွေတော့တွေ့နေရပါတယ်ခင်ဗျာ
။ COVID ကူးစက်မှုတွေမြင့်တက်နေတဲ့ဂွားမျိုးနယ်အတွင်းမှာမနေ့9နာရီကနေနေ့လယ်12နာရီအထိသာအပြင်ထွက်ကြဖို့နဲ့12နာရီနောက်ပိုင်းအပြင်မထွက်ကြဖို့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကဒေသန္တရအမိန့်တရထုတ်ပြန်ထားပါတယ်။အာဏာပိုင်တွေအနေနဲ့လည်းကိုဗစ်စီးမြန်တင်းကျပ်တာတွေနဲ့လိုက်လံစစ်ဆေးတာတွေလှုပ်ဆောင်နေပါတယ်စက်တင်ဘာလ6ရက်နေ့အထိရခိုင်ပြည်နယ်မှာအတီးပြုတ်လူနာ4000ကျော်နဲ့သေဆုံးသူ421ယောက်ရှိပြီးဆေးရုံတက်နေစေကိုဗစ်လူနာ352ယောက်အထိရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စီးရင်မှာဖော်ပြထားပါတယ်